ပြည်ပြည်ဆိုင်ရာချက်ခင်နေနဲ့လာချန်နေအသင်းများဖက်ဒရေးရှင်း IFRC ကနေမြန်မာနိုင်ငံကရေးပေးတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာအရေးပေါ်ရမုံငွေတောင်းခံတဲ့ Red Cross Movement ကိုစတင်လိုက်ပါပြီ။အရေးပေါ်ကယ်ဆယ်ရေးလိုအပ်နေတဲ့ရေးပေးတဲ့ဒုက္ခသည်တွေကိုအချိန်မီကယ်တင်နိုင်ဖို့အတွက်အရေးပေါ်ရမုံငွေတောင်းခံမှုဟာအရေးကြီးတယ်လို့အပြည်ပြည်ဆိုင်ရာချက်ခင်နေအသင်းရဲ့မြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါရယ်။ရလာတဲ့ရမုံငွေတွေကိုပြန်လည်ထူထောင်ရင်းမှလည်းခွဲပြီးသုံးသွားမယ်လို့ဆိုပါရယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တငီလင်းကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကရေဘေးတင်ဒုက္ခသည်တွေအတွက်အပြည်ပြည်ဆိုင်ရာချက်ချင်းနေတဲ့လာချန်နီအသင်းများဖက်ဒရေးရှင်း IFRC ကနေနိုင်ငံတကာအရေးပေါ်ရမုံငွေတောင်းခံတဲ့ Red Cross Movement ဟာတန်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်အရေးကြီးတယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းနေအသင်းရဲ့မြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူ John Eves Clemenceau ကပြောဆိုလိုက်ပါတယ်
It's really important to help the people now because the emergency phase is over but people have
to ဒီနေ့တင်ရပြည်သူတွေစီကိုဆက်သွယ်ဖို့ခက်ခဲနေတဲ့အချိန်မှာချက်ချင်းကယ်ဆယ်ဖို့ကအရေးကြီးပါတယ်ကျွန်တော်တို့ပြည်ပြည်ဆိုင်ရာချက်ချင်းဒီအသင်းအနေနဲ့လည်းမြန်မာနိုင်ငံချက်ချင်းဒီအသင်းနဲ့လာချန်းဒီအသင်းများဖက်ဒရေးရှင်းတို့နဲ့လည်းပေါင်းပြီးတော့တိုင်းနယ်ပြည်နယ်12ခုကတိုင်းနယ်ချီတဲ့ဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်စူးစမ်းနေပါတယ်ဒီလိုကူညီတွေပို့ပေးနိုင်ဖို့အတွက် Red Cross Movement လို့ရမုံငွေကောက်ခံမှုတွေလုပ်တာကလည်းအရေးကြီးပါတယ်
အရေးပေါ်ရမုံငွေတောင်းခံရမှာအလူငွေထည့်နိုင်တဲ့ဘယ်အဖွဲ့အစည်းကိုမဆိုဘယ်လူပုဂ္ဂိုလ်ကိုမဆိုကောက်ခံသွားမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်ဒေါ်လာ 4.1 တန်နဲ့ညီမျှတဲ့ရမုံငွေရရှိဖို့မျှော်မှန်းထားပြီးရလာတဲ့ရမုံငွေတွေကိုလည်းကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှူးရှုံးတို့လိုအဖွဲ့အစည်းတွေနဲ့ပူးပေါင်းညှိနှိုင်းပြီးအသုံးချသွားမယ်လို့မြန်မာနိုင်ငံချက်ချင်းဒီအသင်းကဒေါက်တာအောင်ကျော်ထွတ်ကပြောပါတယ်။ကြည်ကြီးရေဆိုင်ခဲ့တဲ့ဒေတာတွေကိုရောက်ရှိခဲ့တဲ့ဒေါက်တာအောင်ကျော်ထွတ်ကအရေးပေါ်ကိစ္စရေးနဲ့ပြန်လည်ထူထောင်ရေးဒီအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတယ်လို့အခုလိုပြောပါတယ်
။ညီနိုင်ဆောင်ရွက်ဖို့ကအရေးကြီးဆုံးပဲ Who does what where ပေါ့နော်ဘယ်နေရာမှာဘာလုပ်မလဲဆိုအခုကလူတွေကတော့အခုတွားနေကြတွားနေရအလူခံနဲ့စိတ်ဓာတ်တွေတော့ချီးကျူးပါတယ်မဟုတ်လားလို့ဟိုနေ့စဉ်နဲ့အမြပင်ပန်းခံလို့မျက်စိထဲမှာလည်းတွေ့နေရတာပဲဒုက္ခရောက်နေတဲ့လူတွေကိုအကျိုးရှိရှိကြည့်ရအောင်ဟိုညီနိုင်ဆောင်ရပြီးတော့မှလိုအပ်ချက်ကိုစမ်းသပ်ဖော်ထုတ်ပြီးတော့အဲ့ဒီဟာကိုတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ဆိုရင်သူတို့ဘဝကတော့အကြံငယ်ပုံမှန်ဘဝကိုရောက်ဖို့အတွက်ကိုတော့အထောက်အကူအများကြီးဖြစ်ပါလိမ့်မယ
်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာချက်ချင်းဒီအသင်းအနေနဲ့လည်းအရေးပေါ်ကယ်ဆယ်ရေးတွေအပြင်ပြန်လည်ထူထောင်ရေးမှာပါကူညီသွားမယ်လို့ John Eves Clemenceau ကပြောပါတယ်
Yes, it's key to help people to recover because many people have lost their fields. They have lost their.
ပြန်လည်ထူထောင်ရေးကလည်းအချက်ချကြပါလေ။လူတော်များများကသူတို့ရဲ့လယ်မြေတွေဆုံးရှုံးသွားတာမျိုးတွေရှိတော့တံမွေးဝမ်းကြောင်းမှုတွေမှာလည်းအခက်အခဲတွေဖြစ်နေပါလေ။ကျွန်တော်တို့ဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်မှာအရေးပေါ်ကယ်ဆယ်ရေးတွေလုပ်ခဲ့ပြီးတော့အခုတော့ပြန်လည်ထူထောင်ရေးတွေကိုအားစိုက်နေပါလေ။ကျွန်တော်တို့အနေနဲ့ရေပြည်ထံခံခဲ့ရတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့သူတို့ရဲ့မွေးမြူရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေပြန်လည်လုပ်ကိုင်လာနိုင်အောင်အားစိုက်ကူညီသွားမှာပါ။
မြန်မာနိုင်ငံမှာဇူလိုင်လကုန်ပိုင်းလောက်ကတည်းကရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တာကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေဘေးဒုက္ခသည်တန်းလောက်ရှိနေပြီးတနိုင်ငံလုံးမှာလဲမြေဧက5ဒိန်ကျော်ပျက်စီးနေပြီလို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရဲ့ရှင်။